မစစ်တဲ့အတွင်းမှာ14နှစ်တာစစ်မှုထမ်းခဲ့သူအရှင်ဦးဝပါသားကမြမစစ်အစိုးရတပ်တွေဟာတိုင်းရင်းသားဒေသတွေမှာလူအခွင့်အရေးချိုးဖောက်မှုတွေအမျိုးမျိုးရှိခဲ့တယ်လို့
အရှင်ဦးဝပါသားရဲ့အတွေ့အကြုံပြောပြချက်တွေကိုနားဆင်ကြပါရှင်။ဓာရီကိုမတော်မတရားနဲ့ရွာသားတွေကိုပြစ်ထားလို့တတ်ထားလို့တော့သူတို့လုံးကြတာပေါ့ခိုင်းလို့ရတဲ့သူတို့တပည့်တွေခိုင်းတာပေါ့အဲ့လိုခိုင်းပြီးတော့သူတို့ပြစ်တတ်တာတို့ရွာထဲမှာဥနာတော့ကလို့ငါတက်တာလေးချက်စားတာတော့မှပဲကိုကိုသူလေးကငါတက်တာစားတယ်အဲအဲ့ဒီမတဲတဲ့ဆိုပြီးတော့အိုက်ကြဘူးအတင်းတခါလဲဖမ်းစီပြီးတော့မထင်မထင်လို့အတ ရင်းကျင်နေတာတွေလောက်ကြတော့အဲ့ဒါမျိုးတွေပေါ့သူတို့ဖန်စီလာပြီးလို့ရှိရင်လုတ်ချင်တာလုတ်တာညီမနှိမ့်ဆက်တယ်အဲ့ဒါတွေကတော့ဒါတွေကတွေ့တာပေါ့ခဏခဏတွေ့တာပေါ့
အဲ့တော့အရှင်ဖျားကဒါစစ်ဗိုလ်တွေစစ်သားတွေကျူးလွန်ခဲ့ကြတာကိုအရှင်ဖျားမျက်စိနဲ့တွေ့ခဲ့တယ်ပေါ့
ဒါပေါ့တွေ့ခဲ့တာပေါ့ဒီနေ့မတိမ်းမှုတွေဆိုလို့ရှိရင်အများကြီး89ခုနဲ့ကလောက်ကဆိုရင်အဲ့ဒီအချိန်ကကဆတ်တမှုကစီတန်းစစ်ကြောင်းတွေရှိဖို့သူဆင်းလာခင်းတဲ့အရမူးပြီးတော့အဲ့ဒီဟိုးနဘူးဆိုတဲ့ရွာလေးတွေအမှာအဲ့ဒါမှသူမတိမ်းမှုဖြစ်တာအဲ့ဒါရော်ကြီးအဲ့ဒါအဲ့ဒီအချိန်ကတော့3ဒိန်လား5ဒိန်လားမသိဘူးပြေးပြီးတော့အမှုမဖြစ်အောင်လုပ်လိုက်ရတာအဲ့ဒါတွေကဘုံမှုအောင်တန်းတို့ဘာလို့ရနေပြီးတော့အဲ့အမှုတွေကိုအောက်ခြေတွေကိုရှင်းလိုက်ရတာအများကြီးရှိတာပေါ့အဲ့ဒါကိုလူကြီးပိုင်းတွေကနေဖြစ်တဲ့အခါကျတော့အောက်ကနေပြီးတော့ဘူအစင်းလောက်ရှိတဲ့လူတွေဝိုင်းပြီးတော့အဲ့ဒါရှင်းရှင်းပေးရတာပေါ့ရော်ကြီးတွေပါလေတချို့လည်းပေးတာပေါ့တချို့ကျတော့လည်းရော်ကြီးတွေပါလေလို့မဟုတ်ချိတ်ချောက်ပြီးတော့အဲ့ဒါဒီလိုပဲထားလုပ်လိုက်တာတွေလည်းအများကြီးရှိတာပေါ့ဒါတွေကအထက်ပိုင်းဆိုင်ရာတွေရဲ့ကျူးလွန်တာတွေရဲဘော်တွေအောက်ခြေအစင်းတွေအရန်ရှိတာမဟုတ်ပါဘူးဒါတွေဦးဇင်းတို့ပြောရလို့ရှိရင်အဲ့ထိတ်ပိုင်းဆိုင်ရာတွေပေါ့နော်အရာရှိတွေနဲ့ပတ်သက်တဲ့အခွေတွေကနေပြီးတော့ပဲကျူးလွန်တာတွေကများပါတယ်အရာရှိနဲ့ပေါင်းထားတဲ့ဗက်တမင်းတို့လိုအရာရှိဘေးကအဲ့ဒီဗက်တမင်းတွေအဲ့ဒီအရာရှိဘေးသားမှာရှိနေတဲ့အဲ့လုံခြုံရေးတပ်စုတွေအဲ့ဒီလိုဟာမျိုးတွေကနေပြီးတော့ဖြစ်တာတွေပဲဦးဇင်းတို့ကတွေ့တာ
အဲ့တော့ရွာတွေကိုဝင်ပြီးတော့လीအရှင်ပြဒီရွာသားတွေကိုပေါ့လीအเจ้าမဲ့ပြစ်ခတ်တက်ဖြတ်တာတွေကိုအရှင်ပြတွေ့ခဲ့တာဗျာ
အကြောင်းနဲ့ပြစ်ခတ်တက်ချက်တာတွေကတော့အများကြီးပေါ့ဒီလိုပြောရမယ်ဆိုလို့ရှိရင်တော့သူတို့ကတော့လုံခြုံရေးစီမံချက်ပေါ့စီရေးစီမံချက်ပေါ့သူတို့ကတော့ဒီလိုအကြောင်းကြတာပေါ့ဒါပေမဲ့ရွာတရွာကိုဝင်လာပြီဆိုလို့ရှိရင်သူတို့မလှန်နိုင်အောင်ရွာသားတွေကအဲ့ဒါခေါင်းမဖော်နိုင်အောင်သူကလှုပ်ပြတာတတ်ပြတာအဲ့ဒါသူတို့တက်ကိုကျိုးနှောင်အောင်ကြောက်အောင်လှုပ်ပြတာပေါ့ဖိတ်ဆက်တာပဲဒါတွေကတော့အများဆုံးဦးဇင်းတို့ပြည့်ကြရတာပေါ့ဒ
ီမှာအဲ့တော့အရှင်ဖျားတို့ကိုအဲ့လိုကလှုပ်ခိုင်းသလားဗျာ
သူတို့ကဒီလိုလှုပ်ခိုင်းနေဆိုတဲ့ဥစ္စာမှာသူတို့ကလူကိုကြည့်ခိုင်းတာသူတို့ကဦးဇင်းတို့လိုလူတွေကြတော့သူတို့မခိုင်းဘူးဦးဇင်းတို့လိုလူတွေကိုသူတို့လှုပ်တော့မယ်ဆိုလို့ချင်းလဲဦးဇင်းတို့လိုလူတွေကိုအနားမှာသိပ်ပြီးတော့မရှိလို့ပေါ့တောင်းတောင်းဦးဇင်းတို့ကအဲ့ဒီမှာမဟုတ်ရင်မဟုတ်တယ်လို့ပြန်ပြောတာတို့ပြန်လှုပ်တာတို့ဘူတိုင်းဒီတိုင်းတိုင်းတဲ့လူတွေကြတော့သူတို့ကသိတယ်တချို့ကအဲ့ဒါကြောင့်မို့လို့ဦးဇင်းတို့ကတော့တောင်းတောင်းသူတို့လည်းမခိုင်းဘူးတောင်းတောင်းဟောင်းအသိမပေးဘူးသူတို့လှုပ်တော့မယ်ဆိုရင်လဲအဲ့ဒါဒီမြေကိစ္စတစ်ခုနဲ့ဦးဇင်းတို့ဟိုလွတ်ဒီလွတ်လွတ်တာတွေပါလေသူတို့လှုပ်တာပေါ့ဆိုဦးဇင်းတို့ကဒါအကြောင်းမဲ့ဟာလာတာဝန်တွေပေးပြီဆိုလို့ရှိရင်သူတို့မဟုတ်တာလှုပ်တော့မယ်ဆိုတာဦးဇင်းတို့ကသိနေတာပေါ့ဦးဇင်းတို့ကဗီဝဆိုင်တဲ့အရာရှိတွေကြတော့လည်းကြည်တင်နဲ့ပြောင်လှုပ်တာလဲတွေ့တာပေါ့ဦးဇင်းတို့လှုပ်တာပေါ့အဲ့ဒါမျိုးကြတော့ဦးဇင်းတို့နဲ့ထိတ်တိတ်စကားတွေများကြတာတို့ဘာလို့ဖြစ်တာပေါ့
ဒီမှာအဲ့တော့အရှင်ဖျားဒီဒဏ်ရာရပြီးတော့တက်ကထွက်လာပြီးတော့အရှင်ဖျားဗာဆက်လှုပ်လဲဗ
ျဦးဇင်းကဒီတက်ကနေပြီးတော့80နဲ့6ခုနဲ့မှာတက်ကထွက်လာတော့တက်ကထွက်ပြီးတော့ဦးဇင်းဗာလှုပ်လဲဆိုတော့ဦးဇင်းကရှိနေတယ်ဟုတ်ပြီဒီနေ့သူဥစ္စာတွေကိုတော့သူကဝိုင်းပြီးတော့တန်းနိုင်တဲ့ဘက်ကတော်လာမယ်လို့ဦးဇင်းကရင်ရွယ်ရွယ်ချက်ထားပြီးတော့နောက်တစ်ချက်ကဦးဇင်းကအတက်နိုင်ဆုံးဟာလာခုနကတော့ကြေးရွာတွေမှာရှိနေတဲ့ပြည်သူတွေကိုကိုကတက်နိုင်ဆုံးဒီဥစ္စာတွေနဲ့ပတ်သက်လို့ဦးဇင်းကအခြေချကျပြောပြတယ်ဟာလာဒေါ်လာရေးစိတ်ဓာတ်တွေညှင့်တက်လာအောင်ဦးဇင်းတို့ကစီယုံတယ်စီယုံပြီးတော့နိုင်ငံရေးအဖွဲ့တွေနဲ့ဦးဇင်းတို့ကအားရှာဖွေတယ်ပေါင်းတင်တယ်ပေါင်းတင်ပြီးတော့ဦးဇင်းတို့ကဒီနိုင်ငံရေးတဲ့ကိုဦးဇင်းရောက်လာတာပေါ့ရောက်လာပြီးတော့88ခုနှစ်မှာဦးဇင်းကဒီတပိတ်အထွေထွေတပိတ်ကော်မတီမှာဦးဇင်းကဒါဥဆောင်ပြီးတော့ဦးဇင်းတို့ကိုဝါမြို့နယ်ပဲခူးမြို့နယ်ကိုဝါမြို့နယ်မှာဥဆောင်ပြီးတော့ဦးဇင်းတို့ကအဲ့ဒီကနေပြီးတော့တစ်ခါပြန်ပြီးတော့ဒီအစိုးရကိုတော်လှန်ဖို့အတွက်ကိုကြိုးစားခဲ့တာပေါ့ဒီနေ့တတိပေါ်တော်လှန်ရေးလုပ်နေတာတော့
ဒါကတော့တန်ခါအုပ်ဆောင်အဖွဲ့ထိုင်းနိုင်ငံရဲ့ဥက္ကဋ္ဌဖြစ်သူအရှင်ဦးဝဘာသာကသူ့ရဲ့စစ်မှုရန်ကာလအတွင်းမှာစစ်တပ်ကပြည်သူတွေအပေါ်မှာကျူးလွန်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့မိန့်ကြားခဲ့တာပါနောက်တနေ့အစီအစဉ်တွေမှာတော့ရွှေဝါရောင်တန်ခါလှုပ်ရှားမှုအပေါ်မှာတက်မတော်သားတွေရဲ့အမြင်သဘောထားအပါအဝင်တက်မတော်သားတွေရဲ့ဘဝအကြောင်းတစ်စီးတစ်စောင်းကိုစစ်အရာရှိဟောင်းတွေ 四大行业标价阶段内都定价比我细巴的行。